This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar Spring Revolution. Radio NUG is transmitting from shortwave 60 meter, 17.79 megahertz at 8:30 a.m. and 25 meter, 11.94 megahertz at 8:30 p.m. Myanmar Standard Time.မင်္ဂလာပါရှင်။အမျိုးသားညီညွတ်ရေးအစိုးရရဲ့အတံလွတ်ဌာန Radio NUG ကိုမန္တလေး၈နိုင်ခွဲမှာလိုင်းတူ60မီတာ19.9 MHz နဲ့ညပိုင်း၈နိုင်ခွဲမှာလိုင်းတူ25မီတာ17.6 MHz တို့မှာဓာတ်ရိုက်ဖမ်းယူနားဆင်နိုင်ပါပြီရှင်။မင်္ဂလာအပေါင်းနဲ့ကြည်စင်ကြပါစို့။အခုချိန်တော့စပြီ။ Radio NUG Season 2ဓာတ်ရိုက်အတံလွတ်ပြီ။
မြန်မာနိုင်ငံသူနိုင်ငံသားပေါင်းတဘာဝဘေးဆင်းရဲနာရှင်ဘေးတို့မှကင်းဝေးပြီးကိုယ်စိတ်နှပြချမ်းမာချမ်းသာဘေးကင်းလုံခြုံကြပါစေလို့ရေဒီယို NUG ဖွဲ့သားတွေကဆုတောင်းမြတ်တာပို့သလိုက်ပါတယ်ခင်ဗျာမင်္ဂလာညနေခင်ဗျာခင်ဗျာဒီနေ့2024ခုနှစ်အော်တိုဘာလ23ရက်နေ့ရေဒီယို NUG ညပိုင်းစီစဉ်များကိုစတင်ထုတ်လွှင့်ပေးပါတော့မယ်ပထမဦးစွာရေဒီယို NUG စီရေးသတင်းကောက်နှုတ်ချက်ကိုရန်နိုင်ကဖတ်ကြားတင်ပြပေးမှာဖြစ်ပါလိမ့်ခင်ဗျာ Radio NUG သောတာဆင်များမင်္ဂလာပါခင်ဗျာခုချိန်အစပြီး2024ခုနှစ်အော်တိုဘာလ23ရက်နေ့ညပိုင်းမှာတင်ပြပေးမယ် Radio NUG စီရေးသတင်းများကိုကျွန်တော်ရန်နိုင်ကဖတ်ကြားတင်ပြပေးသွားမှာဖြစ်ပါလိမ့်ခင်ဗျာပထမဆုံးတင်ဆက်ပေးမယ်စီရေးသတင်းကတော့အကြံပတ်စစ်အုပ်စုကစိုးရွားတဲ့ကျူးလွန်မှုများအတွက်တရားမျှတမှုဖော်ဆောင်နိုင်ရန်နိုင်ငံတကာတိုင်းဝိုင်းနေနဲ့ဆောင်ရွက်ပေးကြဖို့NUG အစိုးရကတောင်းဆိုတဲ့သတင်းကိုတင်ဆက်ပေးမှာဖြစ်ပါတယ်။အော်တိုဘာလ17ရက်နေ့မှ20ရက်နေ့အတွင်းအနောက်မြောက်တိုင်းစစ်တနာကျုံရဲ့အင်အားတရာကျော်ပါဝင်တဲ့စစ်ကြောင်းဘုဒ္ဓလင်မြို့နယ်အတွင်းရှိကျေးရွာများရက်ွက်18ခုကိုဝင်ရောက်စီးနှင်းမီးရှို့တပ်ဖြတ်မှုများလေကြောင်းတိုက်ခတ်မှုများတွင်အရသာပြည်သူ24ဦးထပ်မံရက်ဆက်စွာတပ်ဖြတ်ခံခဲ့ရတယ်လို့အမျိုးသားညီညွတ်ရေးအစိုးရကသတင်းထုတ်ပြန်ပါတယ်။ထင်ရှားတဲ့တပ်ဖြတ်မှုဖြစ်စဉ်မှာအော်တိုဘာလ18ရက်နေ့စီပါကျေးရွာမှာအရသာပြည်သူ6ဦးကိုတပ်ဖြတ်မှုဖြစ်ပြီးခနာကုံများကိုအစိမ့်စိမ့်ပိုင်းဖြတ်ပြီးအစိမ့်ပိုင်းများကိုနေအချမ်းစီယိုးမှာချိတ်ဆွဲထားခဲ့ခြင်းဖြစ်တယ်လို့ဆိုပါတယ်။နိုင်ငံတကာတိုင်းဝိုင်းနေနဲ့အကြမ်းဖက်စစ်အုပ်စုရဲ့ပြစ်ဒဏ်ကင်းလွန်ခွင့်ကိုဆက်လက်ခွင့်ပြုနေမယ်ဆိုပါကထိုမြဆိုးရွားရုံမာတဲ့စစ်ရေးဆိုင်ရာမာဗျူဟာမိဗျူဟာနဲ့ယူဝါဒကင်ဆွဲထားတဲ့ရန်ရတရဟာဆက်လက်တပ်ဆိုးရှေယုံများမကပုံမအတင်ရဲလာမှသာဖြစ်ကြောင်းဖော်ပြပါတယ်။ဒါကြောင့်အကြံပတ်စေအုပ်စုအနေနဲ့၎င်းရဲ့ဆိုးရွားတဲ့ကျူးလွန်မှုများအတွက်တရားမျှတမှုဖော်ဆောင်နိုင်ရန်နိုင်ငံတကာတိုင်းဝိုင်းအနေနဲ့ဥတီဂျိုးပန်ဆောင်ရွက်ပေးကြဖို့တောင်းဆိုအပ်တယ်လို့အမျိုးသားညီညွတ်ရေးအစိုးရကထုတ်ပြန်ပါလေခင်ဗျာ။ခုဆက်လက်ပြီးကချင်ပြည်နယ်ဖားကံမြို့နယ်အနံပါကျေးရွာကိုစေအုပ်စုကျူးလွန်ခဲ့တဲ့ဖြစ်ရပ်နှစ်နှစ်ပြည့်ပြီဖြစ်ကြောင်းမြန်မာနိုင်ငံဆိုင်ရာလွတ်လပ်တဲ့စုံစမ်းစစ်ဆေးရန်ရာကထုတ်ပြန်တဲ့သတင်းကိုတင်ဆက်ပေးမှာဖြစ်ပါတယ်။ကချင်ပြည်နယ်ဖားကံမြို့နယ်အနံပါကျေးရွာကိုစေအုပ်စုကျူးလွန်ခဲ့တဲ့ဖြစ်ရပ်နှစ်နှစ်ပြည့်ပြီဖြစ်ကြောင်းမြန်မာနိုင်ငံဆိုင်ရာလွတ်လပ်သောစုံစမ်းစစ်ဆေးရန်ရာကအော်တိုဘာလ23ရက်မှာထုတ်ပြန်လိုက်ပါတယ်။လွန်ခဲ့တဲ့နှစ်မှာကချင်ပြည်နယ်ဖားကံမြို့နယ်အနံပါကျေးရွာနီးမှာဂီတာပွဲတစ်ခုကိုလေကြောင်းတိုက်ခတ်မှုဖြစ်ပွားခဲ့ပါတယ်။ဒီဂီတာပွဲကိုလူ300မှ500ခန့်တက်ရောက်နေပြီးအများစုဟာအယက်သားတွေဖြစ်ကြပါတယ်။အဆိုပါလေကြောင်းတိုက်ခတ်မှုကြောင့်လူအယောက်80ခန့်သေဆုံးခဲ့ရပြီးလူ100ကျော်ဒဏ်ရာရခဲ့ပါတယ်။မြန်မာစစ်တပ်ကဒဏ်ရာရသူတွေကိုကျန်းမာရေးဆောင်ရွက်မှုမရရှိစေဖို့ပိတ်ဆို့မှုများနဲ့ဆောင်ရွက်ခဲ့တယ်လို့ဖော်ပြပါတယ်။အရသာများအားတိုက်ရိုက်တိုက်ခိုက်ပြီးလူသားချင်းစာနာမှုထောက်ပံ့ပေးရန်ညှင်းဆန်ခြင်းဟာနိုင်ငံတကာဥပဒေများကိုချိုးဖောက်ရာရောက်ပြီးစစ်ရာဇဝတ်မှုနဲ့လူသားမျိုးနွယ်ပေါ်ကျူးလွန်တဲ့ရာဇဝတ်မှုများအဖြစ်သတ်မှတ်နိုင်တယ်လို့မြန်မာနိုင်ငံဆိုင်ရာလွတ်လပ်သောစုံစမ်းစစ်ဆေးရန်ညားကဖော်ပြပါလိမ့်ခင်ဗျာအခုတကားစကိုင်းတိုင်းထပ်ပိုင်းကောလင်းမြို့နယ်မှာစစ်ကောင်စီမှတိုက်ပွဲဖြစ်ပွားမှုမရှိဘဲတလအတွင်းလေကြောင်းမှပစ်ခတ်မှုကြောင့်အရသာပြည်သူများသေဆုံးကနေအပါဝင်ပြည်သူပိုင်းပစ္စည်းများအများပြားပျက်စီးတဲ့တဲ့တင်ကိုတင်ဆက်ပေးပါမယ်။စကိုင်းတိုင်းထပ်ပိုင်းရှိကောလင်းမြို့နယ်မှာအော်တိုဘားလ22ရက်နေ့ကတိုက်ပွဲဖြစ်ပွားခြင်းမရှိဘဲစစ်ကောင်စီရဲ့လေကြောင်းမှ Yak-130 မျိုးစား Jet Fighter 3စီးနဲ့လာရောက်ပစ်ခတ်တိုက်ခတ်ခဲ့မှုကြောင့်အပြစ်မဲ့ရသားပြည်သူ2ဦးသေဆုံးခဲ့ရပြီး10ဦးခန့်ဒဏ်ရာရရှိခဲ့ပါတယ်။အမှတ်မထင်ကြီးရောက်ချလာတာဆိုတော့နည်းနည်းလေးမြင့်တက်သွားတယ်။လေနေတက်လာတဲ့ဆိုတော့စစ်တွေကအော်ဒါကြားပေးမယ်။ကိုယ်စီဖြစ်လိမ့်မယ်မထင်ဘူး။တိုက်ပွဲဖြစ်တာလည်းမရှိဘူးလေ။နောက်တစ်ချက်ကကျွန်းလာနေတဲ့မှာနှစ်ပတ်သုံးပတ်ဝဲနေတော့အဲ့ဘက်တွေတင်းလို့ထင်ကြတာပေါ့လို့လေကြောင်းတိုက်ခတ်ခံရတဲ့ပြည်သူတို့ကပြောပါတယ်တတဦးဘက်ကတက်လာတဲ့ Jet Fighter 3စီးနဲ့10နိုင်မိနစ်20မှာတစ်ကြိမ်10နိုင်26မိနစ်မှာတစ်ကြိမ်17နိုင်မှာတစ်ကြိမ်တိုက်ခတ်ခဲ့ပြီးဘုံသီး5လုံးကျဲချခဲ့ပါတယ် ရသားပြည်သူ2ဦးသေဆုံးပြီး10ဦးခန့်ထဏ်ရာရကနေအိမ်မြောင်များမီးလောင်ပျို့ကျပျက်စီးခဲ့ပါတယ်။လေကြောင်းရကာကွယ်ရေးအတွက်ဌာနပေါင်းစုံပူးပေါင်းပြီးဘုံခိုခြင်းတူးဖို့လေကြောင်းတိုက်ခတ်ခံရပါကအန္တရာယ်နည်းအောင်နေထိုင်ရှောင်ရှားဖို့သတိပေးစာတွေလက်ကမ်းစာဆောင်များဖြန့်ဝေခြင်းအသိပညာပေးခြင်းတွေဆောင်ရွက်ထားပေမဲ့ပြည်သူတွေဘက်ကပူးပေါင်းပါဝင်ဆောင်ရွက်တာနည်းနေသေးတယ်ဗျ။နောက်ထပ်လည်းလက်ကမ်းစာဆောင်တွေဖြန့်ဝေဖို့နဲ့စီယုံဟောပြောပွဲတွေလုပ်ဖို့အတွက်တော့အမြန်ဆုံးစီစဉ်ဆောင်ရွက်နေပါတယ်လို့ပြန်ကြားရေးတာဝန်ရှိသူတို့ကပြောကြားလာပါတယ်။ကောလင်းမြို့နယ်တွင်အော်တိုဘားလာတလာထဲမှာပဲပြစ်မဲ့ရသားပြည်သူနေအိမ်ကျေးရွာများကိုစစ်ကောင်စီလေကြောင်းက၅ကြိမ်တိုက်ခတ်ခဲ့ပြီးဝင်းတိုခမရ111မှဟော်ဝဲဇာနဲ့၃ကြိမ်ပြစ်ခတ်ရာရသားပြည်သူ14ဦးကတေဆုံးပြီး20ကျော်ခန့်ထိခိုက်ဒဏ်ရာရရှိခဲ့ကနေအိမ်ကားဆိုင်ကယ်ကျွမ်းတော်အများပြားလည်းပျက်စီးခဲ့ကြတယ်လို့သိရှိရပါတယ်ခင်ဗျာ။အခုဆက်လက်ပြီးလာရှိုမဲဟန်ရွာကိုစစ်တပ်ကဘုံကျဲတိုက်ခတ်တာကြောင့်အရက်ချက်ဆက်ယုံပျက်စီးတဲ့တဲ့ရင်ကိုလည်းတင်ဆက်ပေးပါမယ်။ကိုကန်တပ်မတော် MNDA သိမ့်ပိုက်ထားတဲ့လာရှုမြို့အဝင်ဆိုင်းဖို့နီကိုအချမ်းဘတ်စစ်တပ်ကဘုံကျဲတက်ခဲ့ရာမဲဟန်ရွာကရက်ချက်ဆက်ယုံမီးလောင်ပျက်စီးသွားတယ်လို့ဒေသတွင်းသတင်းတွေကဆိုပါတယ်ဒီကနေ့အော်တိုဘားလ23ရက်မနက်8:00ခွဲဝန်းကျင်မှာစစ်ကောင်စီကလာရှုမြို့နီမှာရှိတဲ့မဲဟန်ရွာကိုလေရင်နဲ့ဘုံကျဲတက်ခတ်ခဲ့တာလို့သိရပါတယ်အခုလိုဘုံကျဲတက်ခတ်တာကြောင့်မဲဟန်ရွာကရိုးရာဆန်ရက်ချက်တဲ့ဆက်ယုံကိုထိမှန်ပြီးမီးလောင်ပျက်စီးခဲ့တယ်လို့ဒေသတွင်းသတင်းဌာနတစ်ခုဖြစ်တဲ့ရွှေပြည်မြေသတင်းဌာနကဖော်ပြထားပါတယ်ဘုံကျဲတက်ခဲ့သွားတဲ့စစ်ကောင်စီလေရင်ကို MNDA တပ်ဖွဲ့ကစစ်တပ်နဲ့တွင်နဲ့ပြန်လည်ပစ်ခတ်ခဲ့တယ်လို့လည်းသိရပါတယ်။ဒါပြင်ကျမ်းဘတ်စစ်ကောင်စီဟာဒီကနေ့မနက်စင်နိုင်ကျော်ချိန်မှာလဲလာရှိုမြို့ပေါ်ကိုဘုံကျဲတက်ခတ်မှုထပ်မံပြုလုပ်ခဲ့ပြီးထိခိုက်ပျက်စီးမှုအခြေအနေကိုတော့မသိရသေးဘူးလို့မွန်တဲ12နိုင်ကမှအသိပေးထားပါတယ်။ကျမ်းဘတ်စစ်တပ်ကလာရှိုမြို့အဝင်ဆိုင်းဖို့နီးကရိုးရာဆန်ရက်ချက်ဆက်ယုံကိုဒီမနက်မှလေကြောင်းကဘုံကျဲတက်ခတ်မှုကြောင့်ပေါက်ကွဲမှုဖြစ်ပြီးဆက်ယုံအဆောင်နေမီးလောင်ကျွမ်းခဲ့တာကိုအထူးဒေသတက်မိသက်တက်ဖွဲ့ကအချိန်မီသွားကြောင်နှိမ့်သက်နိုင်ခဲ့ကထိခက်တန်ရသူမရှိဘူးလို့လာရှုမျိုးပြန်လဲထူထောင်ရေးအဖွဲ့ကပြောပါတယ်အချမ်းမစစ်ကောင်စီဟာမနေ့ကအော်တိုဘားလ22ရက်မနက်ပိုင်းကလည်းလာရှုမျိုးမန်ဆူဖျားနီကိုလေရင်နဲ့ပုံကျဲတိုက်ခတ်ခဲ့ပါသေးတယ်အချမ်းမစစ်ကောင်စီဟာလာရှုမျိုးကိုအောက်ခုလကစပြီးလေကြောင်းတိုက်ခတ်မှုတွေဇရိုက်လှုပ်ဆောင်ခဲ့ရာလက်ရှိအချိန်ထိဆိုရင်အချိန်20ကျော်ရှိလာပြီလို့သိရပါတယ်ခင်ဗျာအခုတခါစစ်ကောင်စီနဲ့အတူ ARSA, RSO, ARD လက်နက်ကိုင်တပ်တွေစစ်ရေးလှုပ်ရှားလာတာဟာနေဆက်ဒေသလုံခြုံရေးနဲ့တည်ငြိမ်အေးချမ်းရေးအတွက်စိန်ခေါ်မှုအသစ်လို့ AA ပြောကြားတဲ့သတင်းကိုတင်ဆက်ပေးပါမယ်။အကြမ်းဖက်စစ်ကောင်စီနဲ့အတူ ARSA, RSO, ARA မွတ်စလင်လက်နက်ကိုင်တပ်ဖွဲ့တွေစစ်ရေးလှုပ်ရှားလာတာဟာနေဆက်ဒေသလုံခြုံရေးနဲ့တည်ငြိမ်အေးချမ်းရေးအတွက်စိန်ခေါ်မှုအသစ်ဖြစ်လာတယ်လို့ရခိုင်တပ်တော် AA ကပြောဆိုလိုက်ပါတယ်။ရခိုင်ဒေသမောင်တော်အန်းကျင်းဒီလီမြို့ပတ်ဝန်းကျင်မှာအကြမ်းဖက်စစ်ကောင်စီတပ်တွေနဲ့ရခိုင်တပ်တော်တို့ကြားနေ့စဉ်ရက်ဆက်တိုက်ပွဲတွေဖြစ်နေတာနဲ့ပတ်သက်လို့ရခိုင်တပ်တော် AA ကဒီကနေ့မနက်စောပိုင်းမှာထုတ်ပြန်ပြောဆိုလိုက်တာလည်းဖြစ်ပါတယ်။လာလူတောင်ကုန်းမြို့ပတ်ဝန်းကျင်မှာလည်းတိုက်ပွဲတွေရံပန်းရံကဖြစ်ပွားနေတယ်လို့လည်းအသိပေးထားပါတယ်။မောင်နှံမြို့မှာစစ်ကောင်စီလက်အောက်ခံနက္ခခ၅စခန်းတစ်ခုသာကျန်တော့ပေမဲ့ရခိုင်တပ်တော်လက်လက်မမီသေးတဲ့မောင်တော်နဲ့ဘူးတိတော်မြို့တွေကနေရအချို့နဲ့တောထူတဲ့တောင်တန်းနေတဲ့မှာ ARSA, RSO, ARA စတဲ့အကြမ်းဖက်လက်နက်ကိုင်တပ်ဖွဲ့ဝင်တွေတပ်စခန်းတွေအခိုင်အမာတိစောက်ပြီးခိုးအောင်နေတယ်လို့ဆိုပါတယ်။ဒီ ARSA, RSO, ERA အကြမ်းဖက်လက်နက်ကိုင်တပ်ဖွဲ့တွေဟာအရသာပြည်သူတွေကိုလာရောက်ဖမ်းဆီးခေါ်ဆောင်တာတပ်ဖြတ်တာပြန်ပေးဆွဲတာနဲ့ငွေညှစ်တာတွေဇက်လိုက်ကျုလို့နေတယ်လို့အချို့နေရာတွေမှာအကြမ်းဖက်စစ်ကောင်စီနဲ့အတူစစ်ရေးလှုပ်ရှားမှုတွေပူးတွဲလှုပ်ဆောင်ပြီးရခိုင်တပ်တော် AA တပ်ဖွဲ့ကိုလာရောက်တိုက်ခိုက်တာတွေရှိခဲ့တယ်လို့သိရပါတယ်။အဲဒီအစွန်ရောက်အကြမ်းဖက်လက်နက်ကိုင်တပ်တွေရဲ့အကြမ်းဖက်အန္တရာယ်ဟာရခိုင်ဒေသအတွင်းနေမဟုတ်ဘဲဘင်္ဂလားဒေ့ရှ်ရခိုင်နယ်စပ်တွေမှာနေထိုင်ကြတဲ့အရသာပြည်သူတွေတက်ပါစိုးရင်စရာကောင်းတယ်လို့လည်းထုတ်ပြန်ကြမှာဖော်ပြထားပါတယ်။ဒီဖြစ်ရက်တွေဟာစင်ခုံမှုအသစ်တစ်ခုဖြစ်လာခဲ့ပြီးဒေသတိုင်းငြိမ်းချမ်းရေးတည်ငြိမ်ရေးပြည်သူလုံခြုံရေးကိုပါစင်ခေါ်လာတာလို့ AA ကပြောပါတယ်။ဒါကြောင့်ရခိုင်တပ်တော် AA ကတပ်ဖွဲ့ဝင်တွေဟာမောင်တော်နယ်ဘူးတီတော်မြို့ပတ်ဝန်းကျင်က ARSA, RSO, ERA စတဲ့အစွန်းရောက်ကျမ်းပတ်လက်နက်ကိုင်တပ်ဖွဲ့ဝင်တွေခေါ်အောင်နေနိုင်တဲ့နေရာတွေနဲ့စစ်တပ်ကတင်းတန်းပေးပြီးလက်နက်တပ်ဆင်ပေးထားတဲ့လက်နက်ကိုင်တွေကိုလိုက်လံတိုက်ခိုက်ရှင်းလင်းနေတယ်လို့လည်းသိရပါတယ်။အခုလိုရှင်းလင်းနေတဲ့အတွက်ဘူးတီတော်မြို့နယ်ခူးချောင်းကျေးရွာအနောက်မြောက်ဘက်မှာရှိတဲ့တောင်တန်းမှာအော်တိုဘားလ19ရက်နေ့မွန်းလယ်12နာရီကျော်အချိန်က AA နဲ့ ERSA တို့ကြားတိုက်ပွဲတွေ5ကြိမ်ခန့်ဖြစ်ခဲ့ပြီး ERSA လက်နက်ကိုင်တပ်ဖွဲ့ဝင်တွေအခိုင်အမာစခန်းချနေထိုင်ခဲ့တဲ့နေရာ၄ခုနဲ့အကြမ်းဖက်စစ်ကောင်စီကတပ်ဆင်ပေးထားတဲ့လက်နက်ခဲယမ်းများအပြင်လက်နက်ကိုင်တပ်ဖွဲ့ဝင်တွေရဲ့အလောင်းအချို့ကိုသိမ်းဆည်းရရှိခဲ့တယ်လို့ AA ကဆိုပါတယ်။အော်တိုဘားလ22ရက်မှာလည်းမောင်တော်မြို့နယ်ဂျင်းတော်စခန်းအရှိတ်မှာထွက်ပြေးနေတဲ့ ERSA လက်နက်ကိုင်တပ်ဖွဲ့နဲ့ထိတွေ့တိုက်ပွဲဖြစ်ခဲ့တယ်လို့သိရပါတယ်။လက်ရှိမှာလည်းထွက်ပြေးလွတ်မြောက်နေတဲ့အကြမ်းဖက်လက်နက်ကိုင်တပ်ဖွဲ့ဝင်တွေနဲ့အကြမ်းဖက်စစ်ကောင်စီကစစ်တနက်ပေးပြီးလက်နက်တပ်ဆင်ပေးထားသူတွေကိုလိုက်လံရှင်းလင်းတိုက်ခိုက်နေတယ်လို့ AA ကဆိုပါတယ်။ခုလိုတိုက်ပွဲတွေဖြစ်နေချိန်မှာစစ်တွေမြို့မှာရှိတဲ့တပ်စခန်းတွေကနေတိုက်ပွဲဖြစ်နေရတွေမဟုတ်တဲ့မြို့ရွာတွေကိုပါလက်နက်ကြီးတွေနဲ့ပစ်ခတ်တိုက်ခိုက်နေတဲ့ပြင်ပင်လယ်ပြင်မှာတပ်ဆွဲနေတဲ့စစ်သင်္ဘောတွေကနေလက်နက်ကြီးတွေနဲ့ပစ်ခတ်တိုက်ခိုက်တာလေကြောင်းကနေပုံကျဲတိုက်ခိုက်တာတွေပြုလုပ်နေတာကြောင့် ရသာပြည်သူတေဆုံမှုနဲ့ဒဏ်ရာရတာတွေနေ့စဉ်ရှိနေတယ်လို့အေကထုတ်ပြန်ပြောဆိုထားပါတယ်ခင်ဗျာ။အခုတင်ပြခဲ့တဲ့စီးရီးသတင်းတွေကို Radio NUG သတင်းတောက်မင်းတိဟန်နဲ့ကိုခန့်တို့ကပြပို့ထားတာဖြစ်ပါတယ်ခင်ဗျာ။ဗီဒီယိုအန်ယူဂျီမှဆက်လက်တင်ပြနေပါတယ်။စီရေးသတင်းကောက်နှုတ်ချက်ပြီးမှတော့ပြည်တွင်းသတင်းများကိုမျိုးဦးမွန်ကဖတ်ကြားတင်ပြပေးမှာဖြစ်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းမ2024ခုနှစ်အောက်တိုဘာလ23ရက်နေ့ရေဒီယိုအန်ယူဂျီပြည်တွင်းသတင်းတွေကိုတင်ပြပေးသွားမှာဖြစ်ပါတယ်။ကျွန်မကတော့မျိုးဦးမွန်ပါ။ဒုခွေချိုးပေါက်ခံရမှုများကိုတင်ပြထားသော Special Reporter Thon Andrews နောက်ဆုံးစီရင်ခန်းစားဖို့မူတည်ပြီးကျင်းပမယ့်သကဝိုင်း NUG ဝန်ကြီးများနဲ့တမန်ကြီးဦးကျော်မိုးထွန်းတို့တက်ရောက်ဆွေးနွေးမယ့်တဲ့ရင်ကိုဥစွာတင်ပြပေးပါမယ်။လူခွေရေးချိုးဖောက်ခံရမှုတွေကိုတင်ပြထားတဲ့ Special Reporter Thon Andrews နောက်ဆုံးစီရင်ခန်းစားဖို့မူတည်ပြီးကျင်းပမယ့်သကဝိုင်း NUG ဝန်ကြီးများနဲ့တမန်ကြီးဦးကျော်မိုးထွန်းတို့တက်ရောက်ဆွေးနွေးမယ်လို့တင်ရရှိပါတယ်။အောက်တိုဘာလ30ရက်နေ့တွင် American နိုင်ငံ New York မြို့ရှိ Chase Center for the UN Travel 7 United Nations Plaza မှာUnited Nations Day or Action for Myanmar ဘာမာကောင်စင်ဖြင့်ဆွေးနွေးပွဲကျင်းပသွားမှာကိုသိရပါတယ်။လက်ရှိမြန်မာနိုင်ငံမှာလူခွင့်ရေးချိုးဖောက်ခံရမှုတွေကိုတင်ပြထားတဲ့ Special Reporter Thon Andrews နောက်ဆုံးအစီရင်ခံစားပုံမူတည်ပြီးမြန်မာ New Dollar ရေးတွင်လူခွင့်ရေးလှုပ်ရှားသူများဖြစ်တဲ့မြို့သားညီညွတ်ရေးအစိုးရလူခွင့်ရေးဌာနပြည်ထောင်စုဝန်ကြီးဦးအောင်မျိုးမင်း Women's Peace Network ၏မှုဆောင်ဒါရိုက်တာနဲ့ကချင် Alliance ဥက္ကဋ္ဌဟောင်းတို့ကဦးဆောင်ဆွေးနွေးသွားမှာလို့သိရပါတယ်။Moderator ဖြစ် George Washington University Iliad School of International Affairs မှာပါမခဒေါက်တာ Christina Fink မှာဆောင်ရွက်သွားမှာဖြစ်ပြီးတော့သူဧည့်သည်တော်များဖြစ် Special Reporter Thon Andrews မြန်မာနိုင်ငံဆိုင်ရာကုလအမြဲတမ်းကိုယ်စားလှယ်ဦးကျော်မိုးထွန်းနဲ့မြို့သားညီညွတ်ရေးအစိုးရနိုင်ငံခြားရေးဝန်ကြီးဌာနဒုတိယဝန်ကြီးဦးမိုးစောဦးတို့ကပါဝင်သွားမယ်လို့တင်ရရှိပါတယ်ရှင်စကောင်စီနဲ့ဆီယာနာရှင်စနစ်ဟာမြန်မာပြည်သူများခံစားနေရတဲ့ဒုက္ခကြီးအရင်းခံစစ်မြစ်ဖြစ်တယ်လို့ဆိုတဲ့အကြောင်းအရာကိုဆက်လက်တင်ပြပေးပါမယ်။အော်တိုဘာ21ရက်မှာကျင်းပတဲ့89ကြိမ်မြောက်ကုလသမဂ္ဂထွေထွေညီလာခံရင်တတိယကော်မတီစည်းဝေးမှာအတင်းကျပ်ပြောက်ကွယ်စေမှုဆိုင်ရာကော်မတီဥက္ကဋ္ဌနဲ့လုပ်ငန်းအဖွဲ့ဥက္ကဋ္ဌစီရင်ခန်းစာတင်သွင်းသူနဲ့အပြန်လည်ဆွေးနွေးမှုအစီအစဉ်မှာကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်တမတ်ကြီးဦးကျော်မိုးထွန်းကအခုလိုပြောကြားခဲ့ပါတယ်။တင်းကျပ်ပြောက်ကွယ်စေမှုသည်တရားဥပဒေစိုးမိုးရေးနဲ့ခြေကံလူခွင့်ရင်းနဲ့လွတ်လပ်ခွင့်များအားလေးစားရန်ဂတိကူအပြုထားသည့်တိုင်ဝန်အလုံး၏လေးနက်တီကြီးသောစံတမှုများကိုထိခိုက်ရောပါစေ၍ဆိုပါလုံးရဲ့များအားရေချက်ရှိစွာလှုံ့ဆော်ခြင်းမှလူသားမျိုးနွယ်ပေါ်ကျူးလွန်သည့်ရာဇဝတ်မှု၏သဘောတဘာဝပင်ဖြစ်သည်ဟုသောယက်တီချက်ကိုမိမိတို့နေဖြင့်ဒီဇိုင်းမမတ်ယက်တီပါကြောင်းအနာသိစကောင်းစီနေဖြင့်မြန်မာနိုင်ငံတွင်တရားဥပဒေစိုးမိုးရေးကိုလုံးဝအုပ်သုံးဖျက်ဆီးထားကြောင်းစကောင်းစီနေဆီယနာရှင်စနစ်သည်မြန်မာပြည်သူများခံစားနေရသည့်ဒုက္ခ၏အရင်းငယ်စစ်မြစ်ဖြစ်သည်မှလွန်စွာထင်ရှားပါကြောင်းတမတ်ကြီးကပြောပါသည်ဒါအပြင်အာဏာသိမ်းစစ်တပ်အနေဖြင့်မြေပြင်တွင်ရှုံးနိမ့်လျက်ရှိသဖြင့်စာတင်ကြောင်များဘာသာရေးအဆောက်အအုံများနှင့်စစ်ရုံများကိုမစင်မစင်လေကြောင်းကတဆင့်ပုံစံတိုက်ခိုက်မှုပါဝင်ကြမ်းမတ်တိုက်ခိုက်မှုအမျိုးမျိုးကိုရိုးရိုးရှိရှိတိုးမြင့်လှုံ့ဆော်လျက်ရှိတယ်လို့တမန်ကြီးကထပ်လောင်းပြောကြားခဲ့ပါရှင်။မန္တလေးဒေသဂျာကာလနိုင်ငံရေးစီမံဖော်ထုတ်မှုဆိုင်ရာချိတ်ဆက်ညှိနှိုင်းရေးနှင့်မူကြမ်းရေးဆွဲရေးလုပ်ငန်းကော်မတီညှိနှိုင်းစည်းဝေးကျင်းပတဲ့တွင်ကိုလည်းတင်ပြပေးပါမယ်။မန္တလေးဒေသဂျာကာလနိုင်ငံရေးစီမံဖော်ထုတ်မှုဆိုင်ရာချိတ်ဆက်ညှိနှိုင်းရေးနဲ့မူကြမ်းရေးဆွဲလုပ်ငန်းကော်မတီညှိနှိုင်းစည်းဝေးကိုအောက်တိုဘာလ22ရက်မှာ Zoom platform မှာတက်ဆင့်ကျင်းပခဲ့ကြပါတယ်။စည်းဝေးကိုကော်မတီအစုအဖွဲ့6ဖွဲ့မှကော်မတီဝင်များပါဝင်တက်ရောက်ကြပြီးတက်ရောက်ခွင့်ရှိသူရဲ့68ရာခိုင်နှုန်းတက်ရောက်ခဲ့ကြကစည်းဝေးမှာစီစဉ်တင်အနေနဲ့ချိတ်ဆက်ညှိနှိုင်းမှုရေးရာဆက်ကော်မတီကတင်ပြလာတဲ့ဒေတာရင်းနဲ့ဒေတာပြင်ပအဖွဲ့စည်းအင်အားစုများနဲ့ချိတ်ဆက်ညှိနှိုင်းရေးကဏ္ဍပေါ်ခြေခံပြီးလုပ်ငန်းကော်မတီဝင်များကအမြင်တော်ရများကိုဆွေးနွေးခဲ့ကြပါတယ်။အဲဒီနောက်မှာစီစဉ်နှစ်နေနဲ့မန္တလေးဒေသဂျာကာလနိုင်ငံရေးစီမံနဲ့ဆက်လင်း၍ကော်မတီဝင်များရဲ့သဘောထားများအမြင်များစိတ်ဆန္ဒများကိုပြန်လည်လွတ်လပ်စွာဆွေးနွေးဖလှယ်ခြင်း brainstorming နဲ့အမြင်များကိုစုစည်းခြင်းတို့လှုံ့ဆော်ခဲ့တယ်လို့တင်ရရှိပါတယ်ရှင်။မြန်မာဘက်ကကွန်ပျူစီတင်ပို့တာတွေအကြောင်းပြချက်မရှိဘဲတရုတ်ဘက်ကပိတ်ပင်လိုက်တဲ့တဲ့ရင်ကိုလည်းတင်ပြပေးပါမယ်။ပစ္စည်းပစ္စည်းနဲ့ဆောက်လုပ်ရေးလုပ်ငန်းတို့ပစ္စည်းတွေပါဝင်အိမ်သုံးပစ္စည်းတွေအားလုံးမြန်မာနိုင်ငံဘက်တင်သွင်းနေတာကိုတရုတ်အာဏာပိုင်တွေကအကြောင်းပြချက်မရှိဘဲပိတ်ပင်လိုက်တယ်လို့နေဆက်ကုန်တယ်တွေကပြောဆိုနေကြပါတယ်။နေဆက်မှာရှိတဲ့တရုတ်ကုန်တယ်တွေနဲ့ကုန်စည်ပို့ဆောင်ရေးလုပ်ငန်းရှင်တွေထံကိုယူနယ်ပြည်နယ်အုပ်ချုပ်ရေးပိုင်းကမနေ့ကအောက်တိုဘာလ22ရက်မှာအသိပေးလာတယ်လို့မူဆယ်မြို့မှာရှိတဲ့ကုန်တယ်တွေကဆိုပါတယ်။ယူနယ်ပြည်နယ်စစ်ဆောင်ဘဏ္ဍာမြို့နယ်ဇန်လူပို့ဆောင်ဆက်သွယ်ရေးကိစ္စကသူတို့ဖောက်တယ်တွေကိုအကြောင်းကြားတဲ့အစားမှာပို့ကုန်ထိန်းချုပ်ရေးမူဝါဒပြုပြင်ပြောင်းလဲမှုတွေကြောင့် ပြုတ်ပုံကုန်တွေဖြစ်တဲ့အိမ်သုံးကုန်ပစ္စည်းမျိုးမျိုးလျှက်စပစ္စည်းနဲ့ဆက်ဆက်ပစ္စည်းတွေဖြစ်တဲ့ဘက်ထရီဆိုလာဘက်ထရီဆိုလာပြားအင်ဂျင်မီသည်မီအိမ်များစားတောက်ကုန်များစောင်းဘီလက်မြေအစရှိတဲ့ပစ္စည်းတွေမြမပြပတ်တင်ပို့တာခေတ္တရဆိုင်ထားမှာဖြစ်ပြီးနိုင်ငံရေးနဲ့မူဝါဒပြုရင်ပြောင်းလဲမှုတွေထပ်ပြီးအတည်ပြုမယ်လို့လည်းလုပ်ငန်းရှင်တွေကပြောပါတယ်မြမနိုင်ငံဆိုင်ရာတရုတ်တန်ရုံနေနဲ့နေဆက်ကုန်သွယ်ရေးနဲ့ပတ်သက်လို့ထုတ်ပြန်ပြောဆိုလို့မရှိပေမဲ့ဒီသတင်းဟာအမှန်ဖြစ်တယ်လို့တရုတ်မြန်မာနယ်စပ်မှာတာဝန်ထမ်းဆောင်နေတဲ့စစ်ကောင်စီလက်အောက်ခံဌာနဆိုင်ရာရရှိသူကလူမှုຫນွေဥသတင်းဌာနကိုတီးပြပြောဆိုထားပါတယ်စစ်ကောင်စီကိုတိတိတသားအားပေးလာပြီးတော်လိုင်းဖွဲ့တွေကိုပြားမျိုးစုံပေးနေတဲ့တရုတ်အစိုးရဟာနယ်စပ်မှာတဆင့်ရှမ်းပြည်နယ်ဘက်တင်သွင်းနေတဲ့စေဝါတွေကိုပြီးခဲ့တဲ့ဩဂုတ်လမှာစတင်ပိတ်ပင်တားဆီးခဲ့ပြီးနောက်ကုလျက်စစ်ပစ္စည်းနဲ့အိမ်သုံးပစ္စည်းတွေကိုထပ်မံပိတ်ပင်လိုက်တာပဲဖြစ်ပါတယ်နယ်စပ်ကရီးတရှီယာမျိုးများစုကိုတိုင်းမလက်နက်ကိုင်တပ်တွေထိန်းချုပ်ခွင့်ရသွားတာကြောင့်ဒီဘက်ကတိုင်းမလက်နက်ကိုင်ဖွဲ့တွေကိုဖိအားပေးတဲ့အနေနဲ့ခုလိုလှုပ်ဆောင်လာတာဖြစ်နိုင်တယ်လို့နိုင်ငံရေးစီရေးလေးလာသူတွေကသုံးသပ်ပြောဆိုနေကြပါတယ်။လက်စက်ကနေတရားမဝင်ဝင်ရောက်လာတဲ့ကုန်စည်တွေကိုဖမ်းဆီးဖို့ဂျမက်စစ်ကောင်စီရဲ့ဒုတိယခေါင်းဆောင်ဆိုးဝင်းကညွှန်ကြားထားတယ်လို့သတင်းတွေထွက်ပေါ်နေချိန်မှာဒီဘက်ကနယ်စပ်ဂိတ်တွေပိတ်တာကုန်စည်တင်သွင်းခွင့်ပိတ်တာတွေကြောင့်နိုင်ငံရေးစီရေးလေးလာသူတွေကသုံးသပ်နေကြတာပဲဖြစ်ပါတယ်။နန်းတော်ဂိတ်ပန်းဆိုင်ဂိတ်တို့ရှိပါတယ်သို့သောမူဆယ်တရားငားမိုင်ကုန်သွယ်ရေးစုံကိုညီနောင်တရားငားမိုင်ဖွဲ့ကထိန်းချုပ်ထားတယ်လို့ဂျန်ဂိတ်အများစုကိုလည်းတော်လိုင်းတံများကသိမ့်ပိုက်ထိန်းချုပ်ထားပါတယ်ဒါကြောင့်ကမ်ပိုက်ကီဂိတ်နဲ့စိုင်းတုံဂိတ်တွင်သာစစ်ကောင်စီတပ်တွေကျန်ရှိတော်ခြင်းဖြစ်ပါရဲ့ရှင်ပဲခူးတိုင်းရေပေးတဲ့ပြည်သူတွေကိုအော့စတန်မြန်မာကွန်မြူနတီနဲ့ပကဖအကူအညီထောက်ပံ့တဲ့တရင်ကိုလည်းတင်ပြပေးပါမယ်ဘဂုတ်တိုင်းရေပေးတဲ့ပြည်သူတွေကိုအော်စတြေးလျမြန်မာကွန်မြူနတီနဲ့ပကဖအကူအညီထောက်ပံ့ခဲ့တယ်လို့အောက်တိုဘာ23ရက်မှာပကဖအတန်းကထုတ်ပြန်ဖော်ပြပါဗျ။ရေပေးတဲ့ပြည်သူတွေကအမေရိကန်နိုင်ငံအော်စတြေးလျမြန်မာကွန်မြူနတီကိုသာဘဂုတ်တိုင်းတွင်းကပကဖအဖွဲ့တွေနဲ့လူသားစာနာတာဝန်ခံတို့ကစစ်တမ်းမြေဝန်းစစ်ဆေးရေးနယ်မြေတွေကိုတွားရောက်လူရန်နဲ့မှတ်တမ်းတွေဖြစ်တယ်လို့ဖော်ပြထားပါတယ်ရှင်။ဂျမန်စီယုစုဟာလူခရီးစံတော်များကိုလီလူရှုမျက်ကွယ်ပြုပြီးရသားလူတို့ကိုလူမဆန်စွာနှိမ့်ချဆက်ဆံရင်းကိုနှိမ့်ချတဲ့ဘောတွေ့နေကြတယ်လို့ ABB ထုတ်ပြန်တဲ့သတင်းကိုလည်းတင်ပြပေးပါမယ်။ဂျမစီယုစုကလူခွေရဲစံနှုန်းတွေကိုလစ်လျူရှုမျက်ကွယ်ပြုပြီးရသားလူတို့ကိုလူမဆန်စွာနှိမ့်ချဆက်ဆံရင်းကိုနှိမ့်ချတဲ့ဘောတွေ့နေကြတယ်လို့အော်တိုမန်23ရဲ့မှာနိုင်ငံစင်သားများကူညီဆောင်ရှောက်ရေးတင်တဲ့ ABB ကထုတ်ပြန်ပါတယ်။2021ခုနှစ်ဖေဖော်ဝါရီလအာနာသိမ့်ပြီးနောက်ပိုင်းမှာအာနာစိုးမိုးမှုနဲ့နေမြေထိန်ချုပ်မှုကိုခိုင်မာအောင်မတည်ဆောက်နိုင်ခဲ့ပဲဒီမိုကရေစီနဲ့တရားဥပဒေစိုးမိုးရေးတောင်းဆိုမှုတို့ကိုကနနောနီပြည်ပဟာများဖြင့်တုံ့ပြန်ခဲ့ခြင်းသည့်မြန်မာနိုင်ငံအတွင်းဆဲဆုနေများစွာကြားဆဲဆုကကျွလွန်ခဲ့သည့်အကြမ်းဖက်မှုနှင့်ပြည်내မှုတမိုင်းကြောင်းကိုပြန်လည်အောက်မေ့အမှတ်ရစေနိုင်ပါသည်။စောင့်ကြည့်လေ့လာတွေ့ရှိချက်များအရတမရောမြေကန်အကြမ်းမဆဲဆုသည့်ပြန်ထမ်းထားသည့်လူခွေရေးစံနှုန်းများကိုလူလူရှုမျက်ကွယ်ပြုပြီးရသားလူတို့ကိုလူမဆန်စွာနှိမ့်ချဆက်ဆံခြင်းကိုနှိမ့်ချသဘောတူညီကြတယ်လို့ဖော်ပြပါသည်။2021ခုနှစ်ဖေဖော်ဝါရီလအာနာသိန်းစိန်ကစတင်ပြီးဆဲဆုဟာသုံးနှစ်ကျော်ကြာပြည်သူများကြားထိတ်လန့်ခြောက်ခြားမှုမှန်မှုစေသောဇမတ်လှူရှာမှုတွေကိုလှုံ့ဆော်ခဲ့ရာရသားများပေါ်ကျကျပြည့်ပြည့်စနစ်တကျကျူးလွန်သည့်လူခွင့်ရေးချိုးဖောက်မှုများစွာဖြစ်ပွားခဲ့တယ်လို့ဆိုပါတယ်ရှင်။ခုတင်ပြခဲ့တဲ့သတင်းတွေကို Radio Energy သတင်းတော့မင်းတီဟန်နဲ့ကိုခန့်တို့မှပေးပို့ထားတာဖြစ်ပါတယ်ရှင
်။မင်္ဂလာပါရှင်။မနက်ဖြန်အော်တိုဘားလ24ရက်နေ့တော်မူလေးဝသခမန်းချက်တီကတော့မြန်မာနိုင်ငံအထက်ပိုင်းနဲ့အလယ်ပိုင်းတို့မှာအရှိအရှိတောင်ဘက်ကလေတွေပြောင်းလဲတိုက်ခတ်လာနိုင်ပြီးမြို့ဝကျွန်းမော်နယ်တောင်ပိုင်းဒေသတွေမှာလည်းတောင်အနောက်တောင်ဘက်ကလေတွေပြောင်းလဲတိုက်ခတ်လာနိုင်ပါတယ်။ဘင်္ဂလားပင်လယ်အော်အခြေအနေကတော့ဘင်္ဂလားပင်လယ်အော်မြောက်ပိုင်းနဲ့ကပ်ပလီပင်လယ်ပြင်တို့မှာတိမ်ထူထွက်နိုင်ပြီးကြံဘင်္ဂလားပင်လယ်အော်မှာတိမ်အထင်အင်ဖြစ်ထွန်းနိုင်ပါတယ်။ဘင်္ဂလားပင်လယ်အော်အနောက်မြောက်ပိုင်းကိုရောက်ရှိလာတဲ့မုန်တိုင်းငယ်ဟာဆိုင်ကလုန်းမုန်တိုင်းအဖြစ်ရောက်ရှိလာနိုင်ပြီးအနောက်မြောက်ဘက်အိန္ဒိယကမ်းခြေဘက်ကိုဦးတည်ရွှေ့ရှားနိုင်ပါတယ်။မိုးအခြေအနေကတော့ရခိုင်ပြည်နယ် AR ရေတိုင်းစကိုင်းတိုင်းနဲ့ကချင်ပြည်နယ်တို့မှာနေရာစိတ်စိတ်ပဲခူးတိုင်းချင်းပြည်နယ်မန္တလေးတိုင်းမကွေးတိုင်းရှမ်းပြည်နယ်ကယင်ပြည်နယ်ကရင်ပြည်နယ်မွန်ပြည်နယ်နဲ့တနင်္သာရီတိုင်းတို့မှာနေရာကျဲကျဲနဲ့ကြံသေးတာတွေမှာနေရာကွက်ကြားမိုးတချုံရွာနိုင်ပါတယ်။ပင်လယ်ပြင်အခြေအနေကတော့ရခိုင်ကမ်းရိုးတစ်ချောင်းနဲ့ကမ်းလွန်ပင်လယ်ပြင်ဘက်မှာတခါတည်းရမိုးသက်လေးပြင်းတွေကြာရောက်နိုင်ပြီးလှိုင်းအသင်တင်ကနေလှိုင်းကြီးနိုင်ပါတယ်။မိုးသက်လေးပြင်းကြစဉ်ရေပြင်းမြေပြင်းတွေဟာတောင်အရှိတောင်ဘက်ကနေတနါရီကိုမိုင်30ကနေ35မိုင်ခန့်တိုက်ခတ်နိုင်ပါတယ်။ကျဲမြမပင်လယ်ပြင်မှာတောင်အရှိတောင်ဘက်ကနေတနါရီကို10မိုင်ကနေ15မိုင်ခန့်တိုက်ခတ်နိုင်ပြီးလှိုင်းအသင်တင်ရှိနိုင်ပါတယ်ရှင
်။ Video NUG မှဆက်လက်တင်ပြနေပါတယ်။အခုတကတယ်လီချမ်းမှာကြပြအစီအစဉ်မှာကောင်းကြီးရေးဖွဲ့ထားပြီးမျိုးမိုးခန်းစားရွတ်ဖတ်ထားတဲ့ဘာလို့ကြမှာလဲဆိုတော့တယ်လီချမ်းမှာကြပြကိုခန်းစားနားဆင်ကြရမှာဖြစ်ပါတယ်ခင်ဗျာ
။ဘာလို့ကြမှာလဲ စီးစိန်ရင်မူယာတူဖတ်တွေမဖွယ်စိတ်ကူအာနာယူကိုကြောက်တူးတုံနေကြတော့လားလက်နက်အာကိုတကိုးလူဟစ်ဖတ်စစ်မိတ်စာအာနာရှင်ကိုပလင်ထိုင်ခွင့်ပေးမာလားဘလူးတပတ်လက်မယွန့်ချက်ရက်ဆက်ကန်းကုန်ရုပ်မျိုးစုံလေဇုံလုံးကန်းနေကြတော့လားတာသနာဖြက်တိုင်းပြည်ပြက်လို့အသက်မလုံငရဲပုံကိုနတ်ပုံနန်းလို့မှတ်တုံးလားဥပဒေမဲ့မဲမဲစရစိတ်ကြိုက်နှိမ့်ဆက်ဒီခစ်တက်ကိုနှစ်သက်ခင်တွယ်နေတုံးလားကပနောက်ဆုံးပြက်သုံးတုံညအောက်ကျနောက်ကျမြမဖြစ်ရင်စင်ကျင်ကြည့်မိကြရလားကပမီးလောင်တားကောင်ချနေအချင်းချင်းသက်ဟင်းသာဇက်လို့တက်ပြက်နေကြအောင်ပါလားအသက်ရှင်ခက်ဘဝပြက်လို့သွေးကွက်တွေအိုင်မျက်ရည်ဖြန်လဲနေနိုင်ရကြတုံးမဲလားမီးဟုံဟုံတော့ဘုံတွေပေါက်လို့မြို့ပြောက်ရွာကုန်းပြောက်တွေပုံလဲတုံနစ်ပါဝေနေတုံးလားတောမီးတွေလောင်တောကြောင်အာရစီးပွားတိုးတက်ကိုကျိုးဖက်လျက်လက်ခမောင်းခက်နေတုံးလားဘသူတေတေငါငတေမှုအနေတာလျက်ငါအတ္တတာသူထက်တံပိုးရှိတုံးလားဘသူနာနာငါအတာမို့ကျင်နာမဖက်ငါအတွက်သာတွက်ချက်ပြောရွှင်နေတော့လားငါသွေးငါသားငါမယားသာဥစားပေးရာငါတိတ်ခါကိုလိပ်ပြာလုံနေတုံးမဲလားငါရဲ့နေရာပညာရဲ့ဝန်ငါပတ်ဝန်းကျင်ငါပြင်ယုံသာတာဝန်ကုန်ပြီထင်နေလားလူငယ်လူရွယ်တိုင်းပြည်ကယ်ဆင်လူလယ်လူကြီးအမီးကုတ်လို့ကျွန်လုတ်နေကြတုံးမဲလားအမိတ်စေတိုင်းခိုင်းသမျှလို့အုံနောက်မပါစိတ်ပလာနဲ့ကြံ့ရပါတွေဖြစ်နေလားသခင်အားရကျွန်ပါဝတ်မှုဖားရတာကြိုက်လှေကြုံလိုက်လို့လူမိုက်အပေလုံးနေလားခွတ်တောင်းတုံတန်းကပါရှက်အောင်ရုံးကန်တော်လန်အမှန်ဖြစ်စဉ်မမြင်ချင်အောင်စောင့်နှုံးလားခစ်တဲ့ပေါင်ကူဒီနွေဦးမှာထွေထူးမပါရေးသားခိုလျက်မဆက်တကြတော့ဘူးလားအတ္တမနဲ့ဓမ္မကြားကစီချတိုက်ပွဲမခွဲချနိုင်မဆိုင်တလို့နေတော့လားအမားအမှန်ပညာဉာဏ်နဲ့ဝေဖန်ပိုင်းချမပြတ်သားနိုင်ကြားထိုင်တွေ့ဝေနေတော့လားအမှန်တရားမျက်ွယ်ထားလို့တရားမွေလျော်သူတော်ကောင်းလို့တန်ကောင်းဟင့်နေတော့မဲလားစပေကြမ်းကန်ကွဲပြားမှန်လေခြေခံအစစ်လူချင်းဖို့ပင်တိမြင်ကြင်ကြံကြရလားချိန်ခါလိုက်ပြင်ပုတ်တင်ညိုလို့စိတ်ကိုဟန်ဆောင်မျက်နှာပြောင်လို့အယောင်ပြောင်းချအောင်ပါလားအတ္တတွေဖက်ရက်တီချက်နဲ့မျိုးဆက်စင်တိုင်းကိုယ်သမိုင်းကိုအယိုင်းခံကြတော့ပါလားလောဘဒေါသမောဟဖယ်လို့တိုင်တဲတစ္ဆာကိုချင်းစာပြီးစင်နာတရားမြတ်တာထားကလူသားစင်စစ်ကျင့်ဝတ်နဲ့ညီတည်ကြည်စိတ်ထားမေခုံများစွာခံစားဖြည့်ကြည့်လိုက်စမ်းပါ
ရေဒီယို NUG သောတာရှင်များခင်ဗျာဒီကနေ့ညရဲ့နောက်ဆုံးအစီအစဉ်တစ်ခုဖြစ်တဲ့ Weekly News တိုင်းရင်းသားဘာသာစကားထုတ်လွှင့်မှုအစီအစဉ်မှာမေဦးတာတာကအရှိပိုးကရင်ဘာသာနဲ့ထုတ်လွှင့်တင်ဆက်ပေးမှာဖြစ်ပါတယ်ခင်ဗျာ
ပေါ်ချွန်လာဆိုင်ရေဒီယို NUG ကလန်ွေအထောင်ပံစကက်ကဲထောင်အကန်ရုံတဲလဖာနော်မလော်ပလော်ထောင်ပါလုံမှုန်ထောင်ပြတာစခိုင်းနော်စီလောယဲမွေဦးတတလောချက်ပလက်အနိုင်လက်နော်ချက်တီကရအကုတ်လဲလကိုင်းချက်လောင်တာကျုံအိုပေါထောင်ဖီဝေတိကျုံမာလူဖီနီယာဖီတီယလောဝိတာခေါမညာချက်ပလန်ချက်တီကရအကုတ်လဲလကိုင်းချက်လောင်တာဖွန်ကျုံအိုပေါထောင်ဖီဝေတိကျုံမာလူဖီနီယာနော်ဖီတီယလောဝိတာခေါမညာပွန်ညာချက်မနိုင်ငါလကကွန်တူဒေါက်တာဆိုင်းခန့်မျိုးထွန်းလောဝိတာစီလောကြာကလာရရီကောင်စီစေတက်ကတူမန္တလေးလက်ချီနှိမ်ထုံနှိမ်ချီလေးအတောင်အောင်ကားလောင်မောင်မဲတိလွင်ဘုတ်ချတာချက်လက်ခါပွန်ညချမနိုင်ငံလကကွန်တူဒေါက်တာဆိုင်းခန့်မျိုးထွန်းလော်ဝိဒါစီလောပတ်တယုဓာခွန်တီခေါမညာအခါမလူပီပွန်ညဖြတ်တာအော်အာဝိဒါစီလောဒုံအဖန်လောင်ချက်တမြောက်အော်နော်ပေါထောင်ပီဝေသိကျုံနေဝိဒါစီလောအောင်အော်ဘာဝိဒါယုလော်ဝိဒါနော်လောင်တမြောက်အော်ဝိဒါစီလောပတ်တဲ့အထော့လက်ချောင်းပွန်ညလကိုင်းနော်ပေါထောင်ပီကျုံအော်ဝိအဖလုံးနှိမ်ချီထောင်းအတောင်ပုံမနိဝိဒါနော်စီလောထုံနော်အဖန် စေတကတူနိပညာတကတူဝိဆာသိပ်ပန်တကတူတိတော်လဖာပေါထောင်ဖိနိဝိဒါစီလောအနောလောက်ချေဒီချခုချခံမွေဝိချက်လီစီနောလောဝိဒါစီလောအခါယူဆိုင်ဘူးအန်ယူဂျီအစိုးရပညာချမကွန်ဒူလောင်ထဂျာကာလချမလူပညာချအောင်တိုင်လောင်ယူဖောဆောင်နိဝိဒါကွန်စေဖုချတိကရအကုံလေဒီပွန်တိုင်မာဝိဒါချမအောဝိဒါစီလောချက်ပလန့်အနိုင်နေကေအန်ယူချလောင်တာဖန်ပယောင်တာခါတော့တိတ်နာဖာဒူအခုကျွန်းမနိုင်ပါထိုက်တန်ကချက်ပလန့် KNU ကော်တူးလေးချက်လောင်တာခလွယ်လွေတူခရိုင်ဒီတော်ဥခရိုင်အဖန်ပယောင်တာခါတော့တိတ်နာဖာဒူအခုကျွန်းမနိုင်ပါထိုက်ဝိဒါတန်က KNU ထောက်ထောင်းဝိဒါလိုက်အနိုင်ဖို့ကိုဒီရပါစီလောခလွယ်လွေတူခရိုင်စောတိတော်ကနော်နော်အော်တိုဘာလချစ်ရတဲ့ကေကိုချင်းနန်လေးမင်းနီလက်ချစ်ခနော်ပယောင်တာခါလာရရဲ့ချင်းတွေတိုက်ရင်နော်ခါတော့ဝေဟိုချစ်လက်မမတိတ်နာဖာဒူနိုင်လို့လောင်တီဝေတန်စိတ်တဝအနိုင်အရာချို့နေတဝဖို့ချလကဘာထိုင်ဝိတာစီလောပင်တော်သူတော်ဥခရံတော့ဖာတို့တကနာတန်တော်ကြီးတုတ်ဖန်ဦးတော်တိကေကလံလိနာရီမီနီနိုင်ချစ်အခပယောင်တာခါထောင်ဝိတာလရနိုင်ချစ်မမတိတ်နာဖာတို့ချစ်နေလောလောင်တီတိဖာထောင်ဝိတာတုတ်ဖန်ဟုတ်လောတော့ကလောက်နော်ဟုတ်လောလောဝိတာစီလောတိတ်နာဖာတို့သာတိဖာထောင်အကုကျုံတန်တော်ကြီးတကနာအနိုင်နေအရာချစ်တန်နေဖိုးသားလကတိချလမင်းလကဘာထိုင်ဝိတာကုံအေးဘာထိုက်ကကွန်ဝိတာလနောင်နောစီလောအော်တိုဘာလာချစ်ခုတောင်ခပယောင်တာခါတောင်တိတ်နာဖာဒူတီခွိုင်းလောင်ဝိတာပုံအခုကျုံတမိန်မင်းကုတ်တဝကျုံကကွန်ခွိုင်းဝိတာလဖလောရေဘာထိုက်ကကွန်ဝိတာလနောင်နောတီယာပါစီလောချက်ပလန့်အနိုင်တန် KNU KNL ပခုဌာနချုပ်တိဘေထချလောင်ယူမချုံမနဲ့ချက်စကားစားဒီကာမီကာဆက်တော့အပလုတ်ဖာဒူနောအော်တိုဘာလာနိုင်ချစ်နိုင်တောင်ခခွိုင်းလောင်ပုံဒါဝိတာချက်တောင်နောနေဘာချက်ပလန့်နောစီလောအော်တိုဘာနိုင်ချစ်နိုင်တာကေဝချိန်နာတကကေအန်ယူဌာနချက်ချလောင်တာကိုပယောင်တော်လကိုင်ဒီကာမီကာစင်လီစင်ခခွိုင်းလောင်ပုံဒါဝိတာချက်တောင်နောစတိကရအကုံလဲထောက်ပို့လကလောဝိတာစီလောဘားထိုက်ကကွန်အာအာလေးလောဘာတီဒီချက်ပိပိုင်ယူရောအနိုင်ခွန်ကကတီကျုံနောကာပိုင်ချုခွိုင်းဝိတာနောဒီရပါစီလောအခါယူဆိုင်ဘူးမနိုင်လကဘားထိုက်ဝိတာကွန်ကတော်ဘာတာမချက်လောင်ကနောကာကွန်ခွိုင်းဝိတာစီလောချက်ပလန့်အလောင်ခိုင်ထောင်နောနောင်လောင်ဝင်ပြန်ဝေးမစ်တဲတဲနောမဖီလာဘွိုင်းကုံနော်စတိကယောင်ချက်မနေတဲ့ဖီတီယဝိဒါချက်ပလန်နောင်လောင်ဝင်ပြန်ဝေးမစ်တဲတဲယူမဖီလာဘွိုင်းကုံနော်တိကယောင်ဝေးတာအာနာဩစာလကောအကုံလဲဖီတီယလောဝိဒါစီလောမစ်လကယူကုံဆောင်ဝိဒါထိတ်ခေါမနေလကနော်အဝိထိတ်ခေါအကိုင်းလော်ထောင်းချက်ခိုင်ဩနောင်မေးဝဲမာကကိုဝိဒါပထိတ်ခေါနိုင်ထက်စီနီမချုံမနဲမချုံမနဲမသိကျအပြီးလောမနေတဲ့နော်တိမသိလုံနေခေခေါမာကကိုခွိုက်ဘာချိုင်တာချက်ခိုင်လဖာနော်လော်ထောင်းဝိဒါနောင်မေးကုံဆောင်ဝိဒါထိခေါလပိတ်အီလော်ဆိုင်ဘူးတူထိခေါအကုံတိတ်ခါအိုအီမလောင်ဝိဒါစီလောမစ်တီထိခေါဘာချိုင်ချောအောင်နောင်မေးလော်ချမနေလကနော်မအောင်ကြပါတာဝင်ပြန်ဝိဒါယူကွန်ဆက်မွတ်တူမွေဝေစတော့တဝတ်အင်ဘွိုင်းလန်ဆက်စားတာကွန်ခေါပယောင်ပန်စကေထောင်းအကိုင်အကျုံတဲ့ပါဖီဝိနောင်မေးဘာလဲစပီအာလမဝိနော်လော်ဝိဒါစီလောထိခေါအကောင်ချက်အခုတ်တာလောနောင်မေအထွန်းအခမလနေကိုမမနီခွိုက်ပြီးချောင်းခမလို့အော်ဦးလော organization ဒီ miss လောက်ချိတ်လောစုတ်ချပါဒူဒူနော်ဒီကရောက်ပါအာနာဩစာလကောက်ချက်တကရောက်အကုန်လဲလောဝိဒါစီလောချက်အခုတ်တာလောနောင်မေခမလို့အော်ဦးထောက်ထောင်းအမြမဝိဒါဘောအခုကျုံမနေအော်ဦးချက်ပလန့်ထုံအေးမဘိုင်ဝိဒါချက်ပလန့်ယူတတိုက်ပြီးပါလာမတရားမှုယူမျက်ွယ်ပြုတ်ထားမနေလဖာနော်မွဲကျူးလွန်ဝိဒါမတရားမှုမနေမဲဖိခင်ဖိပြဝိဒါချက်အခုကျုံမလော်တတိုက်ပါတာမနေတယ်လေကျုံယူမဖီးလာဘိုင်းကုံတော့စတိကရောက်ချက်မနေတဲ့ဖိတတိုက်လော်ဝိဒါစီလောချွတ်နာကလူအန်ယူဂျီရေဒီယိုစတောက်လေတပုတ်ဝင်မှုဖာကမလို့တဲ့ကိုကဒီချက်ခုတ်ချက်တာဒီမှာတော့ဆိုင်
ဒီကနေ့ကတော့ဒီညနေပဲ Radio NUG ရဲ့အစီအစဉ်တွေကိုခေတ္တရန်နာလိုက်ပါမယ်ရှင်မြန်မာစံတော်ချိန်မနေ့၈နာရီခွဲနဲ့ည၈နာရီခွဲအချိန်တွေမှာပြောင်းလဲဆိုပြထားပါလို့ရှင် Radio NUG ကိုမနေ့ပိုင်း၈နာရီခွဲမှာလိုင်းတူ60မီတာ19.7 MHz နဲ့ညပိုင်း၈နာရီခွဲမှာလိုင်းတူ95မီတာ17.6 MHz တို့မှာဓာတ်ရိုက်ဖမ်းနာဆင်နိုင်ပါပြီရှင်မြန်မာနိုင်ငံသူနိုင်ငံသားများကိုစိတ်နှဖျားစမ်းမချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ရေဒီယို NUG ရဲ့ဖွင့်သူဖွေသားများကဆုတောင်းလိုက်ရပါတယ်ဆန်ဖရန်စစ္စကိုဘေးအေရီးယားအခြေဆိုင်မြန်မာမိသားစုများနိုင်ငံတကာကစိတ်နှာရှင်များ လို့အားပေးမြရဲ့ Radio MG ဖြစ်ပါရှင်အရေးတော်ပုံအောင်ရမည်